မင်္ဂလာပါခင်ဗျာဒီနေ့တည်းလီလိုက်စီစဉ်မှာတော့ဒီတက်မလွန်နဲ့တိုင်းရင်သားလက်နက်ကင်ဖွဲ့တိုက်ပွဲတွေရပ်ပြီးငင်းချင်းဆွေးနွေးနိုင်တော့မလားဆိုတော့ဆွေးနွေးသွားမှာပါဒီတက်မလွန်ကစစ်တိုင်း၅တိုင်းမှာတစ်ဖက်သက်အပြည့်ရဲ့နောက်ထပ်သတင်း၃ဖက်တက်တန်းတို့ကိုကြီးညာပြီးရပ်ပိုင်းအတွင်းမှာပဲတရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းရင်သားလက်နက်ကင်ဖွဲ့၃ဖွဲ့ကလည်းထိုးစစ်တွေရပ်မယ်ဆိုပြီးကြီးညာပါတယ်ဆိုတော့ဒီကြီးညာချက်တွေဟာလက်ရှိတိုက်ခတ်နေရတဲ့ရော်ဘားရေးတွေလက်တွေမှာဘလောက်ထိအထောက်အကူဖြစ်လာနိုင်တယ်လဲပြည်ရင်းငင်းချင်းအတွက်ရရှိစက်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ပင်နယ်ဆွေးနွေးမှုဖိတ်ခေါ်ထားသူနှူးလည်းအခုဆိုလေလိုင်းမှာရောက်နေပါပြီ။တူကတော့ကျွန်တော်တို့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေတွင်ရင်မှုဦးထွန်းစောပါ။နောက်တူကတော့ကျွန်တော်တို့ဒီတန်းသားရေးအကက်ခတ်ပုဂ္ဂိုလ်တူဖြစ်တဲ့ဦးမမောင်ဆိုလို့ဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နယ်ဆွေးနွေးကြမဲ့ပုဂ္ဂိုလ်ရဲ့တုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာ။အခုဟိုတက်ဖက်ကတစ်ဖက်သက်အပြည့်ရကိုရက်ထက်တိုးလိုက်သလိုပဲဒီမြောက်ပိုင်းဖွဲ့တွေကထိုးစစ်တွေရပ်ပြီးဟိုခုခံစစ်ပဲလှုပ်သွားမယ်ဆိုပြီးကြီးညာလိုက်တဲ့အတွက်ဒီလက်ရှိစီးရီးတင်းမာမှုတွေရောပါရေးမှာလက်တွေဘလောက်ထိများကျွန်တော်တို့မျှော်လင့်နိုင်မလဲဆရာဦးမော်ဆိုအရင်ဆွေးနွေးပေးပါလားခင်ဗျာ
ကျွန်တော်အမြင်မှာတော့ဒီအခုလက်ရှိအချိန်မှာနှစ်ဖက်အပြည့်ရက်တယ်လို့ကြီးညာတယ်ဆိုတာကဉာဏ်ရင်းဆွေးနွေးပွဲကိုဘယ်သူကလူလာတယ်မလူလာဘူးဆိုတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံပြီးတော့ဖြစ်ပေါ်လာတယ်လို့ပဲထင်ပါတယ်လက်တွေ့မှာတော့အပြည့်ရက်ဖို့အတွက်ကတော့ခက်ခဲနေသေးပါဘာဥပါကြောင့်ခက်ခဲလဲလို့ပြောမယ်ဆိုလို့ရှိရင်ဒီအပြည့်ခက်ရစရေးဘာလဲဆိုထွေးနေပတ်သက်ပြီးတော့နှစ်ဖက်ကအဆူပြူချက်တွေကွာဟလွန်အကြီးလို့ပါဟိုတမ်းမတော်ဘက်ကအဆူပြူထားတာကဟိုဒီနောက်ပိုင်းသုံးဖွဲ့တွေကကိုကန့်ဖွဲ့ဆိုလို့ရှိရင်ဟိုဝိုင်မှာပဲနေရမယ် PNL ဆိုရင်တန်းကိုဝိုင်ကိုချိုးရီးတာမှာပဲနေရမယ် A ဆိုရင်လိုင်စာမှာပဲနေရမယ်ဆိုအဆူပြူချက်ရှိပါတယ်အဲကျွန်တော်တို့နောက်ပိုင်းသုံးဖွဲ့အနေနဲ့ကတော့သူတို့အပြည့်ရထားလက်ရှိအပြည့်ရမယ်ဆိုရင်အပြည့်ရတဲ့နေရာမှာပဲတက်တည်ရောက်တဲ့နေရာမှာပြည့်ရမယ်လို့ပြောထားတာရှိပါတယ်။အဲ့ဒီကုရဲ့ကွာချက်စကကြီးမားပါတယ်။အဲ့တော့လက်ရှိအချိန်မှာနှစ်ဖက်အပြည့်ရတဲ့ဆိုပေမဲ့အပြည့်ရတကယ်တမ်းအပြည့်ခက်ရစေးရဖို့အတွက်ဘယ်လိုထိုးဖို့အတွက်တက်နေရာချစာရင်းနဲ့ပတ်သက်ပြီးအခက်အခဲကြီးကြီးမားမားရှိနေဆုံးပဲလို့ထင်ပါတယ်။
โอเคကျေးဇူးပါဆိုတော့ဒါမဲ့တခုရှိတာပေါ့လေအခုကျွန်တော်တို့ပြီးခဲ့တဲ့ဒီပြင်းဦးလွင်နဲ့ဒီနောက်ချိုးကတိုက်ပွဲနောက်ပိုင်းမှာဒီနောက်ဆက်တွဲဖြစ်တဲ့ဒီရှမ်းပြည်မြောက်ပိုင်းမှာဟိုရခိုင်ပြည်နယ်ထဲမှာဒီရပိုင်းနေအတွင်းပေါ့လေဟိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တဲ့အတန်မျိုးတော့တိတ်မကြားပါဘူးဆိုတော့ဒါရီယာရောဒီလက်တလော့တလူပေါ့လေဟိုတိုက်ပွဲတွေရက်မယ်ဆိုပြီးတော့ကြီးညာချက်တွေအကျိုးဆက်လို့များပြောနိုင်မလားဆရာဦးမောင်ဆို
တိုက်ပွဲတွေကြီးညာချက်အကျိုးဆက်ဆိုရတဲ့ကျွန်တော်ညင်ပြောရမယ်ဆိုရှင်အဲတော့ဒီကျွန်တော်ဗမာပြည်ဒီလူလူကလည်းကဲခတ်နေတယ်နိုင်ငံတကာလည်းကဲခတ်နေချိန်မှာကိုယ့်ဘက်ကနေပြီးတော့ဒီအဖြစ်ခက်ရစေးကိုလူလာတယ်ဆိုတာပြသဖို့ပဲဖော်ထုတ်ချက်တခုလူပဲတင်ပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးထွန်းစောရဲ့သဘောထားလည်းကြားချင်ပါတယ်ခင်ဗျာဆရာဦးထွန်းစောရဲ့အခုကျွန်တော်ဒီတက်မတော်ဘက်ကဟိုတပတ်တပြည့်ရဲ့ရက်ထက်တိုးတာရှိတယ်နောက်ဒီတန်တန်လက်နက်ကင်ဖွဲ့သုံးဖွဲ့ဘက်ကလည်းထိုးစစ်တွေရက်မယ်ဆိုပြီးပြောတာရှိပါတယ်ဆိုတော့ဒီကြီးညာချက်တွေကလက်ရှိဖြစ်နေတဲ့ဒီစီးရီးတင်းမာမှုတွေရောပါရေးမှာဘယ်လောက်ထိများအထောက်အကူဖြစ်လာနိုင်မယ်လို့မျှော်လင့်နိုင်မလဲဆရာဟုတ
်ကဲ့ကျွန်တော်မြင်တာကတော့ဗျာဒီအခုနှစ်ဖက်အပြန်အလှန်ထုတ်ပြန်ကြေညာချက်တွေကတော့မြေပြင်ပေါ်မှာသိပ်ပြီးတော့မှတော့တိုက်ရိုက်အကျိုးသက်ရောက်မှုရှိတာတော့သိမတွေ့ရဘူးအဲ့ဒီထုတ်ပြန်ကြေညာချက်တွေကတော့သူတို့ဒီတိုင်းတုံမှာဩဂတ်စ်လ31ရက်နေ့တွေးဆောင်ပွဲရဲ့ရလက်သဘောမျိုးနဲ့သူတို့ထုတ်ပြကြတာပေါ့လေအဓိကတော့ဒါပေမဲ့ပထမတစ်ချက်ကျွန်တော်တွေ့တာကတော့ဒါဆန္ဒမပါဘူးပေါ့ဗျာနော်အဓိကဒီဆွေးနွေးပွဲကလည်းပဲဒီ UFP အကြောင်းသာဖြစ်ခဲ့တာဖြစ်တယ်။အဲ့မှာဒီ PSLF ဆိုတဲ့တွင်းမှုတာပုံးကျော်ကလည်းပဲပြောထားတာရှိတယ်။ဒါကတရုတ်ပြည်အကြောင်းဒီဟန်ပြတာသာလုတ်တဲ့လူထုနဲ့နိုင်ငံတကာကိုနှိမ့်စားလိုတဲ့ပွဲလိုမျိုးသူကထုတ်ပြောထားတာရှိပါတယ်။အဲ့တော့တက်မတော်ကလည်းပဲဒီစစ်တိုင်းငါးခုမှာစစ်စင်ရဲ့ဆိုင်တာကို27ရက်သူကနော်အခုလုတ်တာတလားတော့မပြည့်ဘူးပေါ့ဗျာနော်။27ရက်ပေါ့ဒီလ27ရက်နေ့ဒီသူကရက်ပေးထားတာဖြစ်တယ်။ဆိုဒီလိုမျိုး27ရက်တာကိုကြပြခရဲ့စီးရီကိုပဲကြီးညာတာဖြစ်တယ်အဲ့တော့ဒီကြီးညာချက်ကတော့ကိုကလည်းသူကကြီးညာပြီးဆိုဟိုဘက်ကလည်းကြီးညာရမယ်ဆိုတော့သဘောမျိုးကျွန်တော်ကတွေ့တယ်ပေါ့လေနော်ဒါကိုဆွေးနွေးပဲရတဲ့သဘောမျိုးနဲ့သူကလုတ်ကြတာဖြစ်တယ်ဆိုတော့ပြခရဲ့စီးရီကိုတနိုင်ငံလုံးတိုက်တာမလုတ်ပဲနဲ့ဒီကိုကြပြခရဲ့စီးရီလုတ်ပြီးတော့မှဒီစီးရီသားစီးရီကိုတတ်မတော်ရဲ့ကြိုးပမ်းမှုကဒါအတိတာနေတယ်ပေါ့လေနော်ဒီစိတ်ဆန္ဒမပါတဲ့လုတ်ရမျိုးဖြစ်တာကြောင့်ဒီနေပြည်တော်တိုက်ပွဲတွေကိုကိုယ်ဆက်လက်တွေ့မြင်နေရတာဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိတယ်။အဲတစ်ချက်ပေါ့နော်။ဒုတိယတစ်ချက်ကတော့ဘာလဲဆိုတော့ဒီခုခံစစ်မှလည်းပဲထိုးစစ်ဆိုတာရှိတယ်။ဒ နော်ဒီညီနောင်မမေး၃ဘွဲကထိုးစေးရက်မယ်လို့ကြီးညာပေမဲ့သူတို့အနေနဲ့ခုခံစက်ဘွဲကဆက်ရှိနေတာပဲဖြစ်တယ်တထိုးစေးရဲ့အကြောင်းကိုဒီညီနောင်မမေး၃ဘွဲကတော့သဘောဒီဘလောက်ပဲကြီးညာကြီးညာသူတို့ရဲ့၃ဘွဲလှုပ်ရှားတဲ့နေမြေမှာအစိုးရတက်ကဝင်သွားရင်ခုခံစက်ဘွဲကတော့ပြင်းထန်နေမှာပဲဖြစ်တယ်ဆိုတော့ဒီတိုင်းသားလက်နက်ကိုင်ဒေါ်လာရဲ့ဖွဲ့စည်းတွေအားလုံးရဲ့ခုခံစစ်ပွဲဟာနော်ဒီနှစ်ဖက်သဘောတူညီချက်ရောတနိုင်ငံလုံးပြည်ခရဲ့စည်းသဘောလူစားချုပ် NCA ကိုရောထိုးထားပေမဲ့လို့ဆက်လက်ရှိနေတော့မဖြစ်တဲ့အဓိကအစိုးရတက်မတော်နဲ့ဒီအကြောင်းပြုပြပြပြီးတော့မှဟိုဖွဲ့ကိုတိုက်လိုက်ဒီဖွဲ့ကိုတိုက်လိုက်နော်ဒီဖွဲ့ကိုတော့ရက်လိုက်အဲ့ဒါလို့လုံးမလီပဲနဲ့တနိုင်ငံလုံးပြည်ခရဲ့စည်းကိုသူပေါ်ဆောင်လိုက်ရင်တော့လက်ရှိတိုက်ပွဲတွေကအားလုံးရက်စစ်သွားမှာဖြစ်ပါတယ်ဟုတ်ကဲ့2019ဒီဇင်ဘာကနေဒီနေ့အချိန်ထိပေါ့တက်မတော်က KIO အကြောင်းပြပြရှာပြီးတော့တော့မတိုက်တဲ့အတွက် KIO နဲ့ထိတွေ့တိုက်ပွဲတွေဟာငြိမ်သက်သွားတာကိုတွေ့ရတယ်။အခုညီတော်မမိတ်၃ဖွဲ့နဲ့လည်းပဲတက်မတော်အနေနဲ့ချွင်းချက်မရှိအပြစ်ခရဲ့စီရီကိုလှုပ်လိုက်မယ်ဆိုလို့ရှိရင်ဒီအနိုင်ထိုင်ုံတွေပျောက်ကွယ်သွားမှာဖြစ်တယ်။အဲဒါကြောင့်အဓိကအရေးကြီးတာကတော့တက်မတော်အနေနဲ့ကွက်ကြားအပြစ်ခရဲ့စီရီမျိုးမလုပ်ဘဲနဲ့တနိုင်ငံလုံးတိုက်တာဆောင်တဲ့အပြစ်ခရဲ့စီရီမျိုးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။
ဟုတ်ကဲ့ဆရာဦးထွန်းသာဆွေးနွေးတာကျေးဇူးပါဆိုတော့ဟိုတိုက်ပွဲတွေဒီရပ်ဖို့ကြီးညာတဲ့နေရာမှာတော့နှစ်ဖက်စလုံးကတော့ပေါ့လေဒီနိုင်ငံရေးအရာတွဲဆုံဆွေးနွေးဖို့ရည်ရွယ်ချက်ရှိတယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့လည်းကျွန်တော်တို့တွေ့ခဲ့ရတာဒီတက်မတော်ဒီ၅လလောက်တစ်ဖက်သက်အပြည့်ရတုံးကလည်းဟိုဆွေးနွေးပြတာလေတိုက်ပွဲတွေကဖြစ်တာပုံများနေပါတယ်ဟိုတိုက်ပွဲဒီဖြစ်တဲ့အကြောင်းနဲ့ပတ်သက်လို့ကတော့တစ်ဖက်နဲ့တစ်ဖက်အပြန်လန်းဟိုဆွဆွတဲ့လည်းညှို့ထိုးတာလည်းရှိတာပေါ့လေဆိုတော့ဘလို့ပဲဖြစ်ဒီငင်းငယ်ဆွေးနွေးဖို့ရည်ရွယ်ပြီးတက်ခိုက်တာတွေရက်တယ်ဆိုရင်ပဲတိုက်ပွဲတွေလည်းဖြစ်ရတာကဘယ်နေရာမှာအဓိကလွဲချော်နေလို့လဲဘယ်သူဘက်ကအားနည်းချက်တွေရှိနေလို့လဲဘလို့သုံးသပ်မိလဲဆရာဦးတို့ဟု
တ်ကဲ့ကျွန်တော်ခုနပြောတဲ့အတိုင်းပေါ့ဗျာဒီစီးရေးမှာကကိုကအမြဲတမ်းခင်ဆက်ခင်အခန်းနေဖို့မဟုတ်ဘူးပေါ့နော်ခံစစ်နေရာမှာပဲနေဖို့မဟုတ်ဘူးဒီခုခံစစ်မှာလည်းပဲလိုရင်ထိုးစစ်ဆင်ရတဲ့ view ဟာနော် offensive defense ဆိုတာရှိတယ်ဗျာဒါဆိုတော့အစိုးရတပ်ဘက်ကဒီပြည်သူ့ဘန္တာတွေနဲ့အတိုင်းပြည်ရဲ့ရင်းမြစ်တွေကိုမတရားသဖြင့်အလွန်အကျွံအင်အားသုံးပြီးတော့မှကိုညင်အောင်တိုင်းရင်းသားအချင်းချင်းကြားပြုတ်တိုင်ရဲ့လမ်းစဉ်ကိုကျင့်သုံးနေမှာတော့ဒီဘက်ကလည်းပဲအထိုးစစ်သဘောမျိုးနဲ့ပြန်ပြန်လာရတာပေါ့လေစီးရဲမှာတစ်ဖက်ရဲ့ပြောက်ကွက်ကိုခြာပြီးတော့မှအသာစီးရဖို့ဒီအနိုင်ရဖို့တိုက်ကြတာပါပဲလေဆိုဒီညီနောင်မမိတ်သုံးဖွဲ့ရဲ့ထုတ်ပြန်ကြေညာချက်တွေမှာလည်းပဲပြောထားပြီးဖြစ်တယ်သူတို့ရဲ့အနေနဲ့ပေါ့လေဒီမလွဲမချောင်သာတိုက်နေရတဲ့စစ်ပွဲလို့သူကပြောထားတာဖြစ်တယ်ဒါပေတိုင်းသားလက်နက်ကတော်လည်းရဲ့အဖွဲ့ကြီးကမှဒီစစ်တိုက်ရှင်လို့တိုက်နေတာတော့မဟုတ်ဘူးပေါ့နော်နိုင်ငံရေးအရာအဖြေချဖို့နီးလည်းမရှိတော့တဲ့အခါမှာစီးရေးဆိုတာကဒီနောက်ဆုံးအနေနဲ့မလွေးမချောင်သာရွေးချယ်ကြရတာဖြစ်တယ်။အဲဒါကြောင့်ဒီအစိုးရတက်မတော်အနေနဲ့တန်းတူရည်တူဂုံသိက္ခာရှိမှုတွေကိုခြေခံပြီးတော့မှဒီနိုင်ငံရေးဆန္ဒအပြည့်နဲ့ပေါ့လေငြိမ်းချမ်းပေါ်ဆောင်မယ်ဆိုရင်ပြည်တွင်းစစ်ကထောင်ရဆုံငိမ့်သွားနိုင်ပါလေ
။ Okay ဆိုတော့ဆရာဦးမောင်ဆိုးလည်းကျွန်တော်ပြန်မေးချင်ပါတယ်ဆောစောကျွန်တော်တို့ဒီဟိုဆရာဦးထွန်းဆိုဆွေးနွေးသွားတဲ့ပတ်သက်လို့ပေါ့လေဆိုတော့ကျွန်တော်ဒီတိုက်ပွဲတွေရပ်ဖို့ကြီးညာတော့ကတော့ဒီနှစ်ဖက်နှစ်ဖက်စလုံးကတပ်ဖက်ကလည်းပြောတယ်ဒီတိုင်းရင်းသားအဖွဲ့တွေဘက်ကလည်းပြောတာနိုင်ငံရေးအရာတွဲဆုံဆွေးနွေးဖို့ရည်ရွယ်တယ်လို့ပြောပါတယ်ဒါပေမဲ့တိုက်ပွဲတွေကလည်းဖြစ်မြဲဖြစ်နေတယ်ဆိုတော့ဟိုဘယ်နေရာမှာအားနည်းချက်တွေရှိနေလို့လဲဆရာဦးမောင်ဆို
အဓိကတော့ကျွန်တော်တို့ကလက်နဲ့မကင်မဲနဲ့တိုင်းရင်းသားရေးကိုကျွန်တော်တို့ကပြောဆိုဆွေးနွေးမယ်ဆိုရင်ပြောဆိုဆွေးနွေးရဲ့အခွင့်အလမ်းနဲ့နေတာပြဿနာပါပဲဒီကတော့နိုင်ငံရေးရအခွင့်အလမ်းနှဲပါပြီးတော့စစ်ပောင်ကျဲလာတယ်လို့ပြောရပါမယ်။အရှိမလဲပဲအဓိကကျွန်တော်တို့လက်ရှိမှာပြဿနာဖြစ်နေတဲ့ခိုင်မြေခိုင်ကြီးနေမှာပါ။အေးနေနေလက်နက်ကင်မှာပဲဖြစ်မယ်လက်နက်ကင်မှာပဲငါတို့ရဲ့အခွင့်အရေးတွေရမယ်ဆိုရဲဒီရက်တီရက်ဖြစ်လာတဲ့အခါမှာဒီရခိုင်မှာအခြေခံဒေသခံတစ်ခုတိစောက်ဖို့ဖွင့်လှစ်လာတယ်ဒီ2015စာပြီး2016စကွန်2018နောက်ပိုင်းမှာတော့ပြည်တိုက်ပွဲတွေပိုပြင်းထန်လာပါတယ်။အဲတော့တမလို့ဘက်ကစဉ်းစားမယ်ဆိုရင်လည်းဒါအချီအောင်ဒေသဖြစ်တယ်ဒီမှာတော့အချီအောင်ဒေသမပေးနိုင်ဘူးဆိုပြီးတော့ပြင်းထန်တုတ်ပြန်တယ်ဒီဟာစစ်ဆက်လို့မရတဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်။တကယ်တော့နိုင်ငံရေးပေါင်းကျင်းပြီးတော့စီးရေးပေါင်းကျဲလာတယ်လို့ပြောပါမှာနိုင်ငံရေးကလည်းလည်းမကင်မင်းနဲ့စကားပြောမယ်ဆိုရင်ပြောခွင့်မရှိဘူး။လည်းလည်းကင်မှာစကားပြောခွင့်ရှိမှရှိမယ်ဆိုတဲ့အနေအထားမျိုးကျွန်တော်တို့ဒီလွယ်လွယ်ကူကူပြောကြရင်တော့လက်နက်ကင်မှာလူရဝင်မနေလက်မကင်လူရဝင်ဆိုတဲ့အနေအထားမျိုးဖြစ်လာတဲ့အခြေအနေမျိုးကြောင့်ပါတကယ်တော့ကျွန်တော်တို့ကလက်နက်မကင်လည်းပဲတိုင်းရင်းသားခွင့်ရေးတွေကိုဟိုပြောခွင့်ရမယ်စုခွင့်ရမယ်လည်းဒီနိုင်ငံဖောင်ကျဲမယ်ဆိုလို့ရှိရင်စီးရေးပေါင်းကိုချုပ်နိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ ဆောင်းမဆွဆွနေတဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွနေဘွဲကိုတိုင်းရိုက်ပါဝင်ဆွနေဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုင်းပေါ်မှာရှိနေပါတယ်သူတို့လည်းအခုအလဲပေးကြပါတယ်အရင်ဆုံးတူကကျွန်တော်ဒီမြန်မာနိုင်ငံဥချင်းမြင့်ဖြစ်ပါတယ်ဥချင်းမြင့်သဘောထားဆွနေလို့ရပါတယ်ခင်ဗျာ
အဲ့ဒါကျဥမမောင်ဆိုခုနပြောသွားသူပဲပေါ့လေကျွန်တော်တို့တက်မတော်ကကျွန်တော်အစ်ထက်ရဲ့သိရင်မှဟိုတိုင်းသားတွေကိုပဲသူ့နေရာသူနေအဲ့လိုပြောတယ်ပေါ့ဒါမှမဟုတ်ကျွန်တော်တို့တက်မတော်ကလည်းရခိုင်ပြည်နယ်မှာဟိုကိုနေရာကိုနေလားပေါ့အဲ့ဒါတစ်ချက်ပေါ့အဲ့ကြတော့ကျွန်တော်တို့ကအဓိကဓာရီရတော်နဲ့ပြည်လည်းမတင်မှုဆရာဘာလို့လဲဆိုတော့ကျွန်တော်2008ဖွဲ့စည်းပုံအရာစစ်တပ်ကတော်လေးကိုအာဏာရရှိနေတယ်အဲ့ဒါကျွန်တော်တို့ကငင်းချမ်းဖို့တကယ်ရေးရှိတည်တတ်ပြီးတော့ငင်းချမ်းဖို့ဆိုရင်ပြည်သူကိုမျက်နှာမူပါပါမယ်ဒါကြောင့်ပြည်သူလူထုရွေးချယ်တင်ရောက်ထားတဲ့တိုင်းသားပေါင်းစုံပါတဲ့ကျွန်တော်တို့ပြည်သူအစိုးရရဲ့ကျွန်တော်တို့အောက်မှာပဲနေတဲ့နယ်ပြည်သူဆိုရဘာမှသာနဲ့ကျွန်တော်တို့ဒီရေးရှိတည်တတ်ခံရတဲ့ပြည်ထောင်စုငင်းချမ်းရေးကိုရလိမ့်မယ်လို့ထင်ပါတယ်ခင်ဗျဒါပါပဲခင်ဗျ
โอเคกูชิมิสุนิรเจซูอ่ะสรุปดิกูชิมิပြောတဲ့အထဲတွေကတစ်ချက်ကိုကျွန်တော်စွတ်ထုတ်ပြီးတော့ဒီသူပင်နိုင်ပုတ်စุนิรရဲ့ပုံကိုယ်လေးကိုစุนิรစေချင်တာတစ်ချက်ကတော့အကူက तू ကတော့ဒီအစိုးရရဲ့ဒီဥဆောင်မှုအောက်မှာပေါ့နော်အကူကအထူးသဖြင့်ဒီအယတားစုကဖြစ်လာတဲ့အတွက်အယတားစုရဲ့ဥဆောင်မှုအောက်မှာစุนิรမယ်ဆိုလို့ရင်ငင်းငင်းရဲ့နီးစပ်နိုင်တယ်ဆိုတော့သူသဘောထားကိုပြောပါတယ်ဆိုတော့ဒီအစိုးရရဲ့ဥဆောင်မှုအပိုင်းနဲ့ပတ်သက်လို့ငင်းငင်းရင်းမှာအခုလက်ရှိလောက်တလောက်မှာဆရာဦးထွန်းစောအရင်ဆွနေစီကျင်ပါလေလောက်တလောက်မှာဘလောက်ထိခီးပေါက်တယ်လို့များဆရာဦးထွန်းစောတို့တုံ့တက်မိလေခင်ဗျအ
ဲက NLD အစိုးရကသူကဒီ2008ဖွဲ့စည်းပုံကသူကတက်ကိုမလွှမ်းမိုးနိုင်ဘူးပေါ့ဗျာနော်သူတက်နဲ့ကဒီအစိုးရနဲ့ကသူကပွင့်နေပုံစံမျိုးမရှိဘူးသူကဒီအစိုးရနှစ်ရက်လိုမျိုးတနိုင်ငံလုံးကတစ်ကမ္ဘာလုံးကလည်းပဲအဲ့တိုင်းချုပ်မြင်နေကြတဲ့အတိုင်းပဲပေါ့ဗျာဆိုရကတော့ဒါကတော့အခြေခံအကြောင်းတရားပဲအဓိကဒီ NLD အစိုးရပဲဖြစ်ဖြစ်တခြားပဲအစိုးရပဲတက်လာပေါ့နော်ဒီဖွဲ့စည်းပုံရကတော့ဒီငင်းချင်းဖြစ်စဉ်ကိုအစိုးရလုပ်တဲ့လူကနော်ပေါ်ဆောင်တဲ့အခါမှာတက်မတော်ကအစိုးရပုံမှာနေပြီးတော့မှတာဝန်ခံမှုအပြည့်အဝမရှိဘူးဆိုလို့ရှိရင်ဒီပြဿနာကတော့ဆက်ပြီးတော့မှရှိနေဦးမှာဖြစ်တယ်ဆိုဒီနေ့ NLD အစိုးရရဲ့ပေါ်ဆောင်မှုတွေကိုလည်းပြန်ကြည့်တဲ့အခါမှာသူကတော့ဒီတက်ရဲ့အပြည့်ခရဲ့စီးကိုတက်နဲ့ထိုင်တယ်ပေါ့ဗျာအပြည့်ခရဲ့စီးလုတ်ပြီးတဲ့နောက်ဘက်မှာနိုင်ငံရေးဆွေးနွေးပွဲကဒါအစိုးရနဲ့အဓိကထိုင်တယ်အဲတက်နဲ့ဒီသဘောတူပြီးတော့မှလက်မရေးထိုးလိုက်တဲ့ဒီ bilateral သဘောတူညီချက်တွေရောနောက်ပြီးတော့မှတနိုင်ငံလုံးအပြည့်ခရဲ့စီးသဘောတူစာချုပ် NCA တွေကိုရောထိုးလိုက်ပြီးတဲ့နောက်ပိုင်းမှာအကောင့်တေဖို့မှုဖြစ်စဉ်မှာအစိုးရရဲ့အခန့်ကဏ္ဍကမှန်ဆိုလို့ရှိရင်အဓိထက်ပိုရှိတာဖြစ်တယ်နော်အစိုးရပါဆိုပေါ့ဒီမှာကျွန်တော်တို့ဒီ UPDJP ဆိုတဲ့ရန်တရားမှာအစိုးရကအဓိကနေပြီးတော့ဥဆောင်ပြီးတော့မှလုတာဖြစ်တယ်အစိုးရကဒါကိုတက်တက်ကြွကြွလုံနိုင်ရမယ်နိုင်ငံရေးပြည်သူ့ဆွေးနွေးပွဲတွေကိုသူခေါ်နိုင်ဖို့အတွက်ပုံစံမျိုးစုံနဲ့ပေါ်ဆောင်နိုင်ရမယ်ဒါပေမဲ့ဒီဘက်မှာနောက်ထပ်ရန်တရားတစ်ခုကတော့ဒီအပြစ်ခရဲ့စီးရေးကိုခိုင်မာအောင်လုပ်တဲ့ Joint Monitoring Committee JMC ကရှိတယ် NCA အရပေါ့နော်ဒါအပြစ်ခရဲ့စီးရေးကိုခိုင်မာအောင်ထိန်းသိမ်းမယ်ဆိုတဲ့ရန်တရားမှာအစိုးရရဲ့အခန့်ကဏ္ဍကအဲ့ဒီမှာတော့သူကပါဝင်နေတယ်ဆိုပေမဲ့လို့သူကမလွှမ်းမိုးနိုင်ဘူးဟိုဒီပြည်နေတိုင်းဒေသကြီးအစိုးရတွေကနေပြီးတော့မှအဲ့ဒီနေရာမှာရှိနေရမယ်မှန်ဆိုလို့ရှိရင်သူတို့ကအဲ့ဒီနေရာမှာနေပြီးတော့မှဒီရှိတော့ရှိတယ်ပါဝင်တဲ့ participant တာလာတော့ပဲရှိတယ်သူတို့ကအဲ့ဒီမှာတက်ရဲ့ပေါ်ဆောင်မှုကိုတော့မလွှမ်းမိုးနိုင်ဘူးနောက်ပြီးတော့မှအခုအစိုးရရဲ့ဖွဲ့စည်းပုံဆော်ချာလည်းပြန်ကြည့်လိုက်ရင်ဒီ2008ဖွဲ့စည်းပုံရဆိုလို့ရှိရင်တက်ကနေပြီးတော့အဲ့မှာအစိုးရဖွဲ့ထဲမှာသူကနေလုံဝင်ကြီးအနေနဲ့ပါနေတယ်နော်ဆိုရင်ဒီပြည်နေတိုင်းဒေသကြီးစိုးရတွေကိုပြန်ကြည့်လိုက်တဲ့အခါမှာဒီနေလုံဝင်ကြီးကပဲအဓိကကြရတယ်ပေါ့သူကတော့စိုးရကိုစားပြုပြီးတော့မှသူကပဲအဓိကလုံနေတာကိုတွေ့ရတယ်ဆိုတဲ့ခါကျတော့ NLD အနေနဲ့ဒီအပြစ်ခရဲ့စေးရေးခိုင်မောင်အောင်လုပ်တဲ့ဖြစ်စဉ်မှာရောနိုင်ငံရေးတွေးဆဆွေးနွေးမှုဖြစ်စဉ်မှာရောသူ့ရဲ့နော် initiative ပေါ့နော်သူ့ရဲ့ဒီကနဦးစတင်ပြီးတော့မှလှုပ်ရှားတဲ့ကြိုးပမ်းမှုတွေကပျောက်နေတဲ့သဘောဖြစ်တယ်ငါသူ့ရဲ့ initiative ပျောက်လေတက်ရဲ့ခန့်ကဏ္ဍကအဲ့ဒီနေရာမှာပို့ပြီးတော့ရလာလေလေဆိုတက်ကသူလိုချင်တဲ့ပုံစံကိုပို့ပြီးတော့မှအတွန်းတင်လာလေလေဆိုတဲ့ခါကျတော့ NLD ရဲ့အခန့်ကဏ္ဍ NLD လှုပ်ဆောင်မှုတွေကနော်လှုပ်ရှားမှုတွေကဖြည်းဖြည်းချင်းမေးမိန်ပြီးတော့မှဒီငိမ့်ချရဲ့ဖြစ်စဉ်ပုံမှာသူဩဇာလွှမ်းမိုးမှုမရှိတော့ဘူးဆိုတဲ့အနေထားကိုရောက်သွားတယ်ဆိုတိုက်ပွဲတွေဖြစ်လိုက်တဲ့ခါကျတော့ပို့ဆိုးတော့ရောနော်ဆိုအခုကအဲ့လိုမျိုးလုံးချလိုက်နေတာဖြစ်တယ်အဲ့ဒါကြောင့်ဒီနေရာမှာလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD ဆိုရအနေနဲ့လူထုရဲ့ mandate ပေါ့လူထုရဲ့အားကိုသူရထားတာဖြစ်တယ်ဒီနေ့သူကြံရှိနေတဲ့သက်တမ်းကာလအတွင်းမှာသူ့ရဲ့အားကိုသူအပြည့်အဝအသုံးချနိုင်မယ်ဆိုရင်တော့နော်ဒီထက်ပေါက်ချလို့ရအောင်ပဲသူအပြည့်အဝအသုံးမချဘဲဒီတိုင်းပဲမျောထားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအခွင့်အလမ်းကတော့ဆုံးချုံသွားနိုင်တယ် နောက်ပြီးတော့တိုက်ပွဲတန်တရားထဲမှာကျွန်တော်တို့ကဆက်လေသွားမယ်တဘောလေကျွန်တော်တို့ဖြစ်နိုင်တယ်ပေါ့နော်အဲ့လိုမျိုးကျွန်တော်ကတော့သုံးသပ်မိပါတယ
်ဟုတ်ကဲ့ဆရာဦးမောင်စိုးမြင်ရောခင်ဗျဆက်စွာကျွန်တော်တို့ဒီဟိုဆွေးနွေးတဲ့ပုံကိုထောက်ပြသွားတာတော့ဒီရသားစိုးရဲ့အောက်မှာပေါ့လေဟိုဝိုင်းပြီးဆွေးနွေးလိုက်ကြမယ်ဆိုလို့ရှိရင်ငင်းငင်းကြီးကခီးပေါက်နိုင်တယ်ဆိုပြီးသူကတော့တွက်ပါတယ်ဆိုတော့ဒါမဲ့ဦးသောသောဟိုထောက်ပြသွားတဲ့အချက်ကတော့အစိုးရအနေနဲ့ဟိုဩဇာမလွမ်းမိုးနိုင်တဲ့ကိစ္စအားလည်းပဲဒီငင်းငယ်ဖြစ်စင်မှာဟိုအခက်ခဲတခုအခက်ခဲဖြစ်နေတယ်ဆိုတဲ့အားမျိုးသူကထောက်ပြပါတယ်ဆိုတော့ဆရာဦးမောင်ဆိုတော့ဒီအမြင်တွေပေါ်မှာဘယ်လိုသဘောထားလဲခင်ဗျ
ကျွန်တော်ပထမအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်အရသာအစိုးရအနေနဲ့ငင်းငယ်လုံငန်းစံမှာရှေ့မဆောင်နိုင်ဘူးညသူကရှေ့ကိုတွန်းပို့ထားတာတဲ့ဖက်ကအရာရှိတွေကိုပဲတွန်းပို့ထားပြီးငင်းငယ်ဆွေးနွေးနေတာတွေ့ရပါတယ်ပြာသာဆူရဖွဲ့ကတာဝန်ယူတဲ့လူတွေကငင်းလူငန်းစံမှာရှေ့ဆောင်ရှိရပြုနေနေမိသားမရှိဘူးဟိုမရှိဘဲနဲ့တဖက်ကလူတွေပဲရှေ့ကိုတွန်းပို့ထားတဲ့အချက်တစ်ချက်ကလွဲချော်နေတယ်လို့ထင်ပါတယ်ဒုတိယတစ်ချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်အရသာဆူရအနေနဲ့တမရော်နဲ့ဒီတိုင်းသာလက်နက်ကြီးဒီကြားမှာနီကိုရှိတ်ပေါ့နော်စစ်စစ်ညီနေသူကြီးအခန်းမပါဝင်နိုင်ဘူးဖြစ်နေဆိုတော့ဒီနဖက်ပြပခကြားထဲမှာနောက်ဖက်လက်ခံနိုင်တဲ့အကြောင်းအရာကိုရှာဖွေပေးနိုင်တဲ့စစ်သက်ညီနေလူခန်းကနေမပါဝင်နိုင်ဖြစ်နေဒီအကြောင်းအရာလည်းလွှဲချော်နေတဲ့အကြောင်းအရာလို့ပြောရပါမယ်။တစ်ဖက်ကပြောမယ်ဆိုလို့ရှိရင်လည်းပဲဒီ energy ဆိုတာစတဲ့ကလာကတိုင်းသားလက်နက်ကိုင်နေတဲ့ energy ဆိုတာကိုနဲ့ပတ်သက်ပြီးတော့အညွှန်းလက်ချက်အများကြီးခက်ခဲကြပါတယ်။ဒါပေမဲ့တစ်နှစ်ကနေနှစ်နှစ်နှစ်နှစ်ကနေသုံးနှစ်ကြာတဲ့အခါမှာ energy ဆိုတာနဲ့ပတ်သက်ပြီးတော့တိုင်းသားရဲ့ခြေထဲမှာယူကြည့်မှုကျဆင်းလာတာလည်းငြင်းလုံငန်းစီအောင်မြင်မှုခက်ခဲတဲ့အကြောင်းအရာတစ်ခုဖြစ်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးနေတာကျေးဇူးပါ။ဆိုတော့နောက်ထပ်ကျွန်တော်တို့ဆွေးနွေးဖို့ဟိုတရားပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတွေလည်းလေလိုက်မှမှချန်နေပါသေးတယ်သူတို့လည်းလှည့်ပေးချင်ပါတယ်တူကတော့ကိုမောင်ကျော်ဖြစ်ပါတယ်ခင်ဗျာကိုမောင်ကျော်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဝန်ဆွေးနွေးလို့တော့ကကိုအင်းချင်းချင်းဆိုပြီးခေါ်နေတယ်ဒါမကရင်မထောင်းချေပြေစေဖို့ဒီစေရောလို့ပဲအရှင်ကိုဆွေးထားဆွေးထားဆွေးထားသူတို့လို့ရှင်တဲ့အရှင်တွေကိုရောက်တဲ့အခါမှာသူတို့တဲ့တလို့လုံးလုံးရနိုင်တဲ့အချိန်အခါမှာသူကဒီဟာကိုအကောင့်တွေပုံမေလို့လည်းကျွန်တော်ထင်ပါတယ်။ဒါကြောင့်ပါဝင်ကြတဲ့တဲကအကုန်လုံးသွားလေတော့ဒါကိုစိတ်ရှိချင်နဲ့ဆောက်ထားမိဒါပေမဲ့သူတို့ရဲ့ကျိုးကွင်းချင်းကိုမဝင်မိအောင်တော့အရေးစရမယ်လို့ကျွန်တော်ဆင်းနေလို့ပါတယ်
။ဟုတ်ကဲ့ကိုမောင်ချောဆွေးနွေးရကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ကျွန်တော်ခုတော့ပြောပြမယ်တခုကသူလန်နာကန်အဖွဲ့တွေစံမတော်ဖြစ်ဖြစ်ဟိုဒီတိုင်းတဲ့လန်နာကန်တွေဖြစ်ဖြစ်ဒီလိုနေလေးမျက်နှာထောက်အောင်တို့ကလန်နာကန်တွေရှိတယ်ဆိုတော့ဒီလိုပဲအများအားဖြင့်မရိငင်းငိုင်းဆွေးနွေးပွဲမှာဆိုတာအဆိုးရနဲ့မဆိုင်ဘူးကစံမတော်တိုင်းသားအသီးသီးကအကုန်လုံးလန်နာကန်ရှိတယ်အဲ့ဒါစံမတော်လက်ထက်ကဘယ်နဲ့ရှိပြီလို့သူတို့တိုင်းသားတိုက်ပွဲတိုက်လာတာအောင်လားသူတိုင်းစားတယ်ပဲဟိုသူတို့ပဲဟိုပြန်ပြီးတော့အခြေတိုင်းမဲ့တဘောရှိတယ်ဟိုကသူတို့ကတမ်းမတော်ပဲပြန်ရမှာအစိုးရနဲ့လည်းမဆိုင်ပါဘူးအစိုးရတောင်းယူပြီးလုပ်လဲအစိုးရကသူကမြန်မာလက်ကဲပြက်လုပ်တာပဲဟိုရထိုင်မှာကြည့်ပါလား EU အပြတ်တိုက်ဆိုပြီးတော့တောင်းဆန်းစီပြောတယ်သူအတိအကျဘယ်သူမှလည်းဟိုထုတ်ပေါ်အနေနဲ့လည်းထုတ်ပေါ်မပြောဘူးစစ်တပ်ကလည်းထိုက်တိုက်တက်တယ်ပြီးနေတာဟိုခန့်ရီရူရီကြလည်းရူရီကြမို့လို့ဆိုပြီးတော့ဟိုအပြတ်အကုန်ရှင်းအခုအေးကြလည်းအေးရသေးပါလို့ယောက်ျားမရဲ့ AD ပဲဆိုတော့သူတိုင်တီးကတမ်းမတော်ပဲပြန်ရမှာပါခင်ဗျာဟုတ်ကဲ့ခင်ဗျာအလောက်ပါပဲ
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်တိုင်းသားအဖွဲ့အစည်းတွေအားလုံးကနော်ဓာတ်လူခွင့်နဲ့ကိုယ်ပိုင်ပြန်ပန်းခွင့်ကိုအဓိကလိုအပ်ပါတယ်လိုလားပါတယ်အဲ့ဒါကိုအစိုးရစစ်တပ်အဖွဲ့အစည်းကလိန်လေပြီးတော့ကျွန်တော်တို့တိုင်းရင်းသားတွေကိုနော်အခုသူတို့ရဲ့လှုပ်ဆောင်ချက်အပြုအမူကတော့ကျွန်တော်မြင်ရတော့ဗောဗျာနော်ပြစ်ခတ်ရဲဆဲလှုပ်ပြီးတော့ကျွန်တော်တိုင်းရင်းသားဒေသမှာနေရာဝင်ယူတာနော်လှုပ်မှုရိုက်ဖို့ယူတာတွေကနော်ကျွန်တော်တို့ကတော့အမြဲတမ်းမြင်တွေ့နေရတယ်နောက်ဆုံးမှာတော့ကျွန်တော်တို့ကနော်ခံရတယ်ဗျနော်ဘာဖြစ်လဲဆိုတော့သောဘဦးကြီးနဲ့တခါပြစ်ခတ်ရဲဆဲလှုပ်ရင်ကျွန်တော်ကင်းနေဖွဲ့စည်းအဲ့ဒါကိုတော့အစိုးရစစ်တပ်အဖွဲ့အစည်းကတော့သူတို့ကနောက်ဆုံးတော့ကျွန်တော်အဖွဲ့အစည်းကိုတော့သူတို့ချိုးဖောက်လိုက်တော့ဗောဗျာအဲတခါ နောက်ပြီးတော့ဘိုလင်းထင်းနော်နောင်ညညာရေလောက်တယ်လောက်ပြီးတော့တခါအစိုးရစစ်တပ်အဖွဲ့စီကပဲချိုးဖောက်တယ်နော်ကချင်နဲ့အားတခါပြိခတ်ဆဲလောက်တယ်နောက်ဆုံးတော့သူတို့ပဲနော်ပြိခတ်ဆဲချိုးဖောက်ပြီးတော့နေရာဝင်ယူတော့သူတို့တိုက်ထုတ်လိုက်တယ်ပေါ့ဗျာနော်ကိုကောက်အောင်လည်းဒီလိုပဲသူတို့လှောက်ဆောင်ခဲ့တယ်အဲအားကြောင့်မို့ကျွန်တော်တို့တိုင်းသားအဖွဲ့အစည်းတွေကတော့ဘာလို့ယုံကြည်ရမလဲတော့ဘု து ယုံကြည်ရမလဲဘု து အားကိုရမလဲနော်နိုင်ငံတကာဝင်ရောက်တော့နေရာဝင်ယူပြီးတော့နော်မပြောမဆိုမချွေးနေပေးဘူးဆိုရင်တော့ကျွန်တော်တို့ပြည်သူတွေကတော့တုံရတုံရင်ပဲဖြစ်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုတီးလည်းမူဒါတော့ဒီတိုင်းရင်းသားတူရဲ့ဟိုခန်းစားချက်လိုပဲဆိုရမှာပါဆိုနောက်ထပ်ကျွန်တော်တို့စာတချို့လည်းကြံနေပါသေးတယ်မဆုမွန်ဖတ်ပြပေးပါခင်ဗ
ျဟုတ်ကဲ့ပါရှင်ဒီအရှင်ဓမ္မပီရာဆိုတဲ့အကောင့်ပိုင်ရှင်ကအရသားတွေနဲ့ထိခိုက်တာနဲ့ပတ်သက်လာရင်လူမှုကိုကိုယ့်ဘက်မှာပါအောင်မစည်းရုံးနိုင်တဲ့တက်ကတော့အကျဆုံးပါပါတဲ့အဲ့ဒီတော့လူမှုကိုရန်သူအဖြစ်နဲ့သဘောထားမှာလားလူမှုကိုကိုယ့်ဘက်ပါအောင်စည်းရုံးမလားဆိုတာအဲ့ဒီတိုက်ခိုက်နေတဲ့တက်တွေရွေးချယ်ရမယ့်ကိစ္စဖြစ်ပါတယ်တဲ့လူမှုကိုကိုယ့်ရဲ့ရန်သူအဖြစ်ရွေးချယ်မယ်ဆိုရင်တော့အဲ့ဒီတက်ကအကျဆုံးပါပါလူမှုကိုကိုယ့်ဘက်သားအဖြစ်နဲ့စည်းရုံးသိမ်းသွင်းနိုင်တဲ့လူကတော့အဲ့ဒီစစ်ပွဲကိုအောင်နိုင်တဲ့သူဖြစ်ပါလိမ့်မယ်ဆိုပြီးရေးထားပါတယ်ထူးထက်လင်းဆိုတဲ့ Facebook အကောင့်ကတော့စစ်တပ်ကစေတနာအမှန်နဲ့ဆွေးနွေးမယ်ဆိုရင်တလတော့မကြပါဘူးတဲ့အစိုးရနဲ့စစ်တပ်ကစေတနာမမှန်လို့အခုလိုစစ်ပွဲတွေဖြစ်နေရတာပါလို့ရေးထားပါတယ်ဇော်ထွန်းကတော့တွဲဆုံဆွေးနွေးအဖြေရှာတဲ့နီလန်းကသာအကောင်းဆုံးပါတဲ့ငိမ့်ညမ်းပါမှတိုင်းပြည်တိုးတက်မှာပါဆွေးနွေးပွဲတွေကနေတစဉ်စုပေါင်းလှုပ်ဆောင်ကြရင်အားလုံးအတွက်ရလက်ကောင်းနေရကြမှာပါအကောင်းဆုံးရလက်တွေလည်းရကြပါစေဆိုပြီးရေးထားပါတယ်ရှင်
โอเคကျွန်တော်တို့အခုဒီ Facebook မှာတိုင်းရိုက်ကျွန်တော်တို့အမှတ်ချက်ပေးနေတာတချို့လည်းဒီမှာတွေ့ရပါတယ်တူကတော့ဒီ John Paul ဆိုတဲ့ account ပါရှင်မှာသူကတော့ငင်းချင်းရဲ့ပတ်သက်ပြီးဘယ်ဆိုးရတက်တက်မပြောင်းလဲပါဘူးတဲ့အဲ့ဒါဘာကြောင့်လဲဆိုတော့တိုင်းသားတွေကိုဒန်းတို့ခွင့်ရေးမပေးနိုင်လို့ပါတဲ့ဆိုပြီးရေးပါတယ်နောက်တူကတော့ဥကျင်လာဆိုတဲ့နာမည်နဲ့ပါသူကတော့အဓိကကဘာကြောင့်လဲဆိုတော့အစိုးရသမရလွတ်တော်မှာတဲ့အာဏာမရှိဘဲနဲ့လုပ်ပိုင်ခွင့်မရှိတော့တိုင်းရင်းသားတွေကဘသူ့ကိုယုံကြည်ရမလဲဖြစ်နေတာပါဆိုပြီးတော့သူကရေးပါတယ်ဆိုတော့ကျွန်တော်တို့ဒီမကြခင်မှာလဲကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့ရှိတဲ့အတွက်ကျွန်တော်ဒီအနှစ်ချုပ်အနေနဲ့ကျွန်တော်သုံးသပ်စီရင်တာကတော့ဟိုဒီတိုက်ပွဲတွေရက်ဆဲတာအခုလောလောဆယ်ကတော့ဒီတိုက်ပွဲတွေရက်မယ်ဆိုပြီးဟိုတက်မလို့ဘက်ကရောဒီတိုင်းသားလက်နက်ကိုင်ဖွဲ့သုံးဖွဲ့ဘက်ကရောပြောထားတာရှိပါဒါပေမဲ့ဟိုရက်ဆဲတယ်ပဲဖြစ်စီပေါ့လေဒီယာယီလောက်မဟုတ်ဖ ೇನೆ ရေရှိခံမှုဆိုလို့ရှိရင်ဒီမြမအစိုးရနဲ့တက်မလို့ဘက်ကပဲဖြစ်ဖြစ်လက်နက်ကိုင်ဖွဲ့တွေပဲကပဲဖြစ်ဖြစ်မဖြစ်မနေလောက်ကလောက်ဖို့လိုရဆိုရင်ဘာတွေများရှိမလဲဆရာဦးထွန်းဆိုအရင်ဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့အဓိကတော့ပေါ့ဗျာဒီနိုင်ငံရေးဆန္ဒပေါ့နော်အခြေခံအားဖြင့်ကတော့နိုင်ငံရေးဆန္ဒနိုင်ငံရေးဆန္ဒကဒီတက်မလို့ဘက်မှာရှိရမယ်လို့ကျွန်တော်ကမြင်တယ်ဟုတ်ကကျွန်တော်တို့တိုင်းရင်းသားတွေဘက်ကတော့တခြားလုံးပေါ်ဒီ1980ကျော်ပြည်တွင်းစစ်မှာပြောဆိုလာခဲ့တာကဒီပင်းလုံးစာချုပ်ရဲ့အခြေခံဖြစ်တဲ့ပင်းလုံးဂတိကဝတ်ပေါ်လीเนาะအခုကတော့ပင်းလုံးစိတ်သက်ကိုပဲယူပြီးမှတော့နိုင်ငံတော်တိုင်းပင်ခံဦးဆောင်တဲ့မစစ်တရားစုပင်းလုံးညီလာခံမှာသူကအကောင့်တွေပေါ်ဖို့ကြိုးပမ်းတာကိုပဲတွေ့ရတယ်ဒါပေမဲ့ပင်းလုံးဂတိကဝတ်တို့ပင်းလုံးစာချုပ်တွေကပျောက်သွားတယ်เนาะအဲ့ဒါအဓိကနိုင်ငံရေးဆန္ဒကကျွန်တော်တို့မတူညီဘူးပေါ့ဗျာဒီတိုင်းရင်းသားတွေနဲ့အဲ့ဒီနဲ့ပြည်ခန့်ရေးသေးထားတဲ့အဖွဲ့တွေရောပြည်မခန့်အပြည့်ခန့်ရေးသေးထားမှုမရှိတဲ့အဖွဲ့တွေကရောဘုံတူညီချက်တွေကပါလဲဆိုတော့ဒီတိုင်းပြည်ကိုနော်အမျိုးသားတက်ပြည်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိတဲ့ Federal Democracy ပြည်ထောင်စုကိုတည်ဆောက်လိုတယ်ဆိုတဲ့အချက်မှာတော့အားလုံးကတူညီတယ်ဆိုဒီအချက်ကိုတက်လာတဲ့အစိုးရဆက်ဆက်ကဒီအပေါ်မှာအကောင့်တွေပေါ်မှုပြက်ကွက်ခဲ့တယ်အခု NLD အစိုးရလက်ထက်မှာလည်းပဲဒီဥစ္စာကိုအကောင့်တွေပေါ်မှုပြက်ကွက်နေစေပဲဖြစ်တယ်ဘယ်နှစ်တည်းအစုပင်လုံးညီလာခံဆိုတဲ့အခင်းကျင်းအောက်မှာလေကြီးတော့ဆန်းစုကြည်ဥဆောင်တဲ့အစိုးရကလည်းပဲသူကနိုင်ငံရေးအကျိုးအမြတ်တစ်ခုတည်းပို့တဲ့လုံရံမျိုးထက်ပို့အားစိတ်လုပ်ပြဖို့လူတွေလို့ကျွန်တော်မှမြင်တယ
်။ဟုတ်
ကဲ့တတိယစုပြည်လုံးညီလာခံကတိုင်းရင်းသားတွေလူလာတဲ့လက်တွေနဲ့ကွန်မန်ပြတ်ထက်ခွဲပြေဝါရှိတဲ့ပြည်တော်စုကိုပေါင်းဆောင်နိုင်မယ်လို့ဒီယုံကြည်မှုမရှိကြတော့ဘူး။လက်ကြီးလက်တော်တဲကဒီဖွဲ့စည်းပုံပြည်ရေးမှာလည်းပဲ NLD ရဲ့တိုင်းရင်းသားတွေလူလာတဲ့လက်တွေနဲ့ကွန်မန်ပြတ်ထက်ခွဲဆိုင်ရာဖက်ဒရယ်ခြေကံမှုတွေနဲ့အညီပေါင်းဆောင်နေတာကိုလည်းမတွေ့ရဘူးဆိုတော့ဒီအပေါ်မှာတိုင်းဒေသနဲ့ကတော်လိုင်းဖွဲ့စည်းတွေဘက်ကလက်ရှိ NLD အစိုးရရဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုပေါ်မှာလာကျိုးသက်ရောက်နေတာကိုတွေ့ရတယ်။အဲဒါကြောင့်ဒီတိုက်ပွဲတွေကလည်းပဲထပ်ပြီးတော့မှကျွန်တော်တို့ကတော့မြေပြင်မှာပို့ပြီးတော့မှဖြစ်လာမဲ့အရေးအယောင်တွေ့နေရတယ်လို့ကျွန်တော်တို့ကတော့သုံးသပ်မိပါတယ
်။ဟုတ်ကဲ့ဆိုတော့ဆရာဦးမောင်ဆိုတော့ခင်ဗျဆရာဦးမောင်ဆိုတော့စောပိုင်းကဟိုထောက်ပြသွားတာတစ်ချက်ကတော့အခုလက်ရှိဒီဟိုတိုက်ပွဲတွေဖြစ်နေတဲ့နှစ်ပတ်ကြာပေါ့နော်တက်မလို့နဲ့ဒီတန်းသားလက်နက်ကသုံးပွဲကြာမှာဟိုသူတို့လူလားချက်တွေပြောထားတာတွေအရန်ကိုကွာလွန်းနေတယ်ဆိုတော့ဟာလေထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်တို့ဒီလိုတိုက်ပွဲတွေဖြစ်နေတာရက်စဲတာယာယီလောက်မှုဖြစ်နေရေရှိခံမှုဆိုရင်ဒီလိုကွာချက်တွေကိုစစ်ဆန်နိုင်မှုအပါဝင်ပေါ့လေ ဟိုလုံနိုင်ခိုင်နိုင်မဲ့နီးလန်းတွေဘာတွေများရှိမယ်လို့သုံးသပ်လို့ရမလဲဆရာဦးမောင်ဆို
အပတ်မားချက်နေနဲ့ပြောမယ်ဆိုလို့ရှိရင်တော့လက်တွေ့မှာဘယ်လက်ခရဆိုအပြစ်ခတ်ရစေးဖြစ်တယ်အပြစ်ခတ်ရစေးလို့ဖို့ဆိုလို့ရှိရင်နှစ်ဖက်အပြစ်ခတ်တိုက်ခိုက်နေတဲ့တက်တွေရောက်တဲ့နေရာမှာအရင်ရောက်ဖို့အရေးကြီးပါတယ်အဲပြီးတော့မှသာလျှင်ဒုတိယအဆင့်ကျမှသာလျှင်ဘယ်တက်တွေကတော့ဘယ်မှာရှိနေလဲဘယ်တက်တွေကဘယ်မှာရှိနေလဲဆိုဒုတိယအဆင့်ဆက်ဆွေးနွေးမယ်ဆိုလို့ရှိရင်လက်တွေ့ကြလိမ့်မယ်လို့ထင်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကအပြစ်ခတ်ရစေးရမစသေးခင်မှာပဲအဲမဖြစ်သေးခင်မှာပဲဘယ်တက်ကဘယ်မှာရှိမှပြည့်ရမယ်ဘယ်တက်ကဘယ်မှာရှိမှပြည့်ရမယ်ဆိုလို့ရှိရင်တော့ပြည့်ရဖို့ခက်ခဲပါလိမ့်မယ်။ရောက်တဲ့နေရာမှာလက်ရှိတက်တွေရောက်တဲ့နေရာမှာအရင်ပြည့်ရပြီးတော့မှဒုတိယအဆင့်ကျမှသာရင်ဘယ်တက်တွေကဘယ်မှာရှိနေလဲဆိုရင်အပိုင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့ကျွန်တော်အဆင်ပြေလိမ့်မယ်လို့ထင်ပါတယ်။နောက်ဒုတိယအချက်အရပြောမယ်ဆိုလို့ရှိရင်ဘယ်လိုပဲပြစ်ခတ်တက်ခဲမှုတွေရှိနေကြစေကျောင်းငင်းငင်းဆွေးနွေးပွဲလမ်းစာကိုဖွင့်ထားမယ်ဆိုလို့ရှိရင်တော်နဲ့ဆင်ပြေနိုင်လို့ဆင်ပြေနိုင်တယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်2021ခုနှစ်ကစပြီးကယ်ရင်းနဲ့တိုက်ပွဲကြီးတောက်လျှောက်ဖြစ်ခဲ့တယ်။ဆွေးနွေးပွဲမတိုင်ခင်မှာလည်းဖြစ်တယ်၊ဆွေးနွေးနေလုံးလည်းဖြစ်တယ်၊ဆွေးနွေးပြီးမှလည်းဖြစ်တယ်။ဒါပေမဲ့ကယ်ရင်းနဲ့တိုက်ပွဲက2018ခုနှစ်တည်း2017ကနေ2018ခုနှစ်ကနေဖြစ်တယ်။ဆွေးနွေးပွဲရှိနေလည်းဖြစ်နေတာပဲ
။ဒါပေမ
ဲ့2018လည်းအနေဒီနေ့ကဒီနေ့ချိန်ထိကျွန်တော်တိုက်ပွဲကြီး
ဖြစ်အောင်ဆရာမောင်ဆိုရင်ကျွန်တော
်ချိန်လေး
တစ်လောက်ပဲရတဲ့အတွက်အစော
သူဝဲရီချင်းနဲ့လို့ဒီကျွန်တော်တို့ဒီပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဆရာဦးမောင်ဆိုဦးထွန်းဆိုကိုရင်ပါဝင်ဆွေးနွေးရသူတွေနဲ့တောတာရှင်တွေအားလုံးထူးကျေးဇူးတင်ပါတယ်ခင်ဗျာ။